ဒီလိုတော့အစည်းအဝေးမှာရှင်ပြည်သားအမတ်ဦးမြင့်လင်းကစာတင်ကြောင်းတွေမှာကျောင်းသားတွေပါဝင်တဲ့အဖွဲ့အစည်းတွေကိုဒီမိုကရေစီနီးကြကြရွေးချယ်ဖွဲ့စည်းတာဝန်ပေးတဲ့စနစ်တကျပေါ်ဆောင်ပေးဖို့ဆိုတဲ့အဆိုတရတင်ပါတယ်အဆိုကိုရှေ့ကူအမတ်ဦးဇာနီမင်းကထောက်ခံပြီးလွှတ်တော်ကလည်းလက်ခံဆွေးနွေးဖို့သဘောတူတဲ့အတွက်လာမယ့်ရက်တွေအတွင်းအဲ့ဒီအဆိုကိုပြည်သူတော်မှာလက်ခံဆွေးနွေ တိုင်းပြည်အတွက်အတော့ကိုရေးကြီးမှာဖြစ်ပါတယ်။စာစဉ်ကြောင်းတွေမှာကျောင်းသားတွေပါဝင်တဲ့အသင်းဖွဲ့တွေဘယ်လိုဖွဲ့ခဲ့ကြသလဲ။ဘယ်လိုတာဝန်တွေပေးခဲ့ကြသလဲ။လက်ရှိဒီမိုကရေစီဖက်ဒရယ်စနစ်နဲ့ကိုက်ညီအောင်ရှင်းဆက်ဘယ်လိုအကောင့်တွေပေါ်သစ်သလဲဆိုတာလေ့လာတင်ပြသွားပါမယ်
။ဥငင်လင်းတင်တွင်းခဲ့တဲ့အစိုးအပြည့်စုံကတော့ခုလိုဖြစ်ပါတယ်။နိုင်ငံတော်မျိုးဆက်သစ်လူငယ်များအားဒီမိုကရေစီအလေးအကျောင်းများခိုင်မြဲစွာရရှိစေရနှင့်ကာယညာနာဇာရိတဗတ်စုံဖွံ့ဖြိုးတိုးတက်စေရန်နိုင်ငံတော်၏အခြေခံနှင့်အစ်စ်နှင့်ပညာရေးကျောင်းများတွင်အခြေခံအသင်းဖွဲ့များတက်မှတ်ဖွဲ့စည်း၍အသင်းဖွဲ့လိုက်အတန်းကိုယ်စားလှယ်များကျောင်းကိုယ်စားလှယ်များမှသည်ကျောင်းကောင်စီထံဒီမိုကရေစီနည်းကျအစ်စ်စဉ်ရွေးချယ်ဖွဲ့စည်း၍ကိုယ်တိုင်ပါဝင်ဆောင်ရွက်သည့်စနစ်တရက်ကို2020-2021ပညာသင်နှစ်မှစ၍အကောင့်ထဲပေါ်စီမံဆောင်ရွက်ပြီးရင်နိုင်ငံတော်အစိုးရအားတိုက်တွန်းကြောင်းဆိုကြီးဖြစ်ပါတယ်။အစိုးရနဲ့ပတ်သက်လို့သူဆက်ပြီးရှင်းပြတာကမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်နေတဲ့ဒီမိုကရေစီစနစ်ဟာ1962ခုနှစ်ကစပြတ်တုံးခဲ့ရကြောင်းနောက်နှစ်ပေါင်း90ကျော်ကြာမှတမိုင်းတင်ကန်းစာယူပြီးဒီမိုကရေစီစနစ်နဲ့နိုင်ငံကိုတဖန်ပြန်လည်တည်ဆောက်နေရတဲ့အတွက်စိန်ခေါ်မှုတွေအထက်ခဲတွေကြုံတွေ့နေရလို့နောက်တစ်ချိန်ထပ်ပြီးဒီမိုကရေစီစနစ်ကနေဆန့်ကျင်သွေးပြီးပြောင်းလဲမသွားစေဖို့လိုတဲ့အကြောင်းဒါကြောင့်ဒီမိုကရေစီအလေးချိန်ကောင်းတွေစွဲမြဲခိုင်မာအားကောင်းလာအောင်မျိုးဆက်တဲ့လူငယ်တွေကိုပြုစုပျိုးထောင်လေ့ကျင့်ပေးဖို့အထူးလိုအပ်နေတယ်လို့ဆိုပါတယ်။ဒါ့အပြင်နိုင်ငံတော်ရဲ့အခြေခံနဲ့အစ်စ်နှစ်ပညာသင်ကျောင်းတွေမှာဝါစိမ့်မီပြဒါမှမဟုတ်အနော်ရထားပြည်နာအလောင်းဖျားဘုဒ္ဓစာသို့မဟုတ်အောင်ဆန်းစသဖြင့်အသင်းဖွဲ့၄ဖွဲ့ကိုစုဖွဲ့ပြီးအပြန်လိုက်အသင်းဖွဲ့တစ်ဖွဲ့ကိုခေါင်းဆောင်တယောက်စီရွေးချယ်အဲ့ဒီနောက်တကြောင်လုံးမှရှိတဲ့အတန်းလိုက်အသင်းဖွဲ့ခေါင်းဆောင်တွေဟာကိုယ့်အသင်းဖွဲ့လိုက်စုဝေးပြီးအသင်းဖွဲ့တစ်ဖွဲ့က၃ယောက်စီကိုကျောင်းကောင်စီဝင်တွေဖြစ်ရွေးချယ်အဲ့ဒီကျောင်းကောင်စီဝင်တွေကမှမြို့ဝယ်မင်းနဲ့ဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုဗန္နာရေးမှုတည်င်းနဲ့ပြန်ကြားရေးတာဝန်ခံစသဖြင့်ရွေးချယ်ပြီးကျောင်းရဲ့အရေးကြီးတာဝန်တွေကိုဆောင်ရွက်စီတင်တယ်လို့ဆိုထားပါတယ်
။တကယ်တော့ရှိပြီးသားအမတ်ဦးမြင့်လင်းပြောတဲ့အခြေခံပညာကျောင်းတွေမှာကျောင်းကောင်စီဆိုတာမျိုးဖွဲ့စည်းရေးဆိုတာဟာအရင်အာဏာရှင်ဦးနေဝင်းလက်ထက်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရခေတ်ကလေးကရှိခဲ့တာပါအဲ့ဒီခေတ်ကျောင်းကောင်စီဖွဲ့စည်းပုံမှာကျောင်းကြီးကဥက္ကဋ္ဌလုပ်ပြီးကျောင်းဆရာဆရာမတချို့နဲ့ရွေးကောက်ခံကျောင်းသူကျောင်းသားတချို့ပေါင်းဆက်ဖွဲ့စည်းထားတဲ့ဖွဲ့စည်းပုံမျိုးဖြစ်ပါတယ်ကျောင်းကောင်စီရဲ့ပါဝင်မဲ့အတွင်းမှုတွဲဖက်အတွင်းမှုနဲ့အယောင်ကောင်းဆောင်ကျောင်းသားကိုယ်စားလှယ်တွေရွေးချယ်ရမှာတော့ကျောင်းတစ်ကျောင်းနဲ့တစ်ကျောင်းကျောင်းတစ်ယောက်နဲ့တစ်ယောက်မတူညီကြပါဘူးအဲ့ဒီခေတ်တချို့ကျောင်းတွေမှာတကယ်ကိုလျှို့ဝှက်မဲပေးစနစ်နဲ့မဲပေးရွေးချယ်ကြတဲ့ကျောင်းတွေရှိခဲ့တယ်လို့ကျောင်းကိုယ်တိုင်ဓမ္မဘုတ်ကျောင်းဆရာဆရာမတွေကရွေးချယ်ပေးတဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းစီတာလည်းရှိပါတယ်။ကျောင်းကောင်စီတွေဟာကျောင်းလိုက်ပြိုင်ပွဲဆိုင်ရာကိစ္စတွေနေသူနေမြတ်ကျင်းပပါဝင်ရမယ့်ကိစ္စလိုမျိုးအသေးဖွဲ့ကိစ္စလေးတွေလောက်ကိုပဲဆောင်ရွက်ခွင့်ရှိတာမျိုးပါ
။လက်ရှိဒီနေ့ခေတ်အခြေခံပညာကျောင်းတွေမှာလည်းကျောင်းကောင်စီတွေဖွဲ့စည်းထားရှိကြပါတယ်။အကြံပြုအဖြစ်ကျောင်းအုပ်နဲ့ဆရာတယောက်ကဥက္ကဋ္ဌဒုက္ကဋ္ဌအတွေ့အမှုနဲ့တွဲဖက်အတွေ့အမှုအဖြစ်အထက်တန်းကျောင်းသားကိုယ်စားလှယ်၂ယောက်အဖွဲ့ဝင်တွေအဖြစ်ဆရာဆရာမ၅ယောက်နဲ့ကျောင်းသားကိုယ်စားလှယ်၁၁ယောက်စုစုပေါင်းအယောက်20လောက်နဲ့ဖွဲ့စည်းကြပါတယ်။ဒီကောင်စီတွေကလည်းအသေးဖွဲကိစ္စလေးတွေလောက်ပဲလုပ်ကင်ကြရပြီးများသောအဖြစ်ကျောင်းသားကိုယ်စားလှယ်တွေဟာကျောင်းအုပ်ကြီးပြောသမျှလက်မျိုးထောင်ခေါင်းညှိလုပ်ကြရတာမျိုးပါ။ကျောင်းသားကိုယ်စားလှယ်ရွေးချယ်မှုတွေကလည်းအရင်ခေတ်တွေတုန်းကတချို့ကျောင်းတွေမှာလို့လွတ်လွတ်လပ်လပ်လျှို့ဝှက်မဲပေးရွေးချယ်တာမျိုးမရှိတော့ပါဘူး။ဆရာဆရာမတွေကပဲသူတို့တင့်တော်ရဲ့ထင်းနေကျောင်းသားတွေကိုကိုယ်စားလှယ်ဖြစ်ရွေးချယ်ပေးပြီးကျောင်းကောင်စီတဲ့ပါဝင်စေတာမျိုးပါ။ပြောရရင်ကျောင်းသူကျောင်းသားတွေဟာစာတင်ကျောင်းတွေကနေဒီမိုကရေစီအတိအမြင်နဲ့အလေးအကျင့်လုံးဝမရကြတော့ဘူးလို့ပြောနိုင်ပါတယ်။အခုဥညာလင်းတင်တဲ့အဆိုမှာတော့နှစ်ပိုင်းပါတာတွေ့ရပါတယ်။တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတက်တက်နဲ့ဖွဲ့စည်းလုပ်ကိုင်စေတာဖြစ်ပြီးနောက်တစ်ပိုင်းကတော့ ရွေးချယ်မှုတွေကိုဒီမိုကရေစီနည်းကြကြလောက်ကင်ဆောင်ရွက်စီဖို့ပါဒီနေရာမှာကျောင်းသားကိုယ်စားလှယ်ရွေးချယ်မှုကိုတကယ့်ဒီမိုကရေစီနည်းကြလွတ်လွတ်လပ်လပ်နဲ့မျှဝဲမဲ့ပေးရွေးချယ်စေမယ့်ပုံစံမျိုးကျင့်သုံးဖို့ကတော့အငင်းပွားစရာမရှိပါဘူးဒီလိုလှုပ်ခြင်းအပြင်ကျောင်းသားတွေဟာဒီမိုကရေစီဆိုတာကိုနားလည်လာရုံမကကိုယ်တိုင်မဲ့ပေးတာရွေးချယ်ခံတာလှုပ်ခြင်းအပြင်ဒီမိုကရေစီအလေးအထားနဲ့လှုပ်ထုံးလုံကြီးတွေကိုရှင်ပါလာစေမှာဖြစ်ပါတယ
်နောက်တစ်ပိုင်းကတော့ကျောင်းကောင်စီဆိုတာမျိုးကိုကျောင်းသားတွေတသက်နဲ့ဖွဲ့စည်းမလားကျောင်းဦးနဲ့ဆရာတွေပါပူးပေါင်းဖွဲ့စည်းစေမလားဖွဲ့စည်းပြီးရဘလို့တင့်တော်တဲ့တာဝန်တွေကိုဆောင်ရွက်ခွင့်ပေးမလဲစတာတွေကတော့အမတ်တွေကဆင်းသွေးပညာရေးဝန်ကြီးဌာနဘက်ကလည်းရှင်းလင်းတင်ပြဖို့လိုပါတယ်ကျောင်းတွေမှာကျောင်းသားလူငယ်တွေအကြားဒီမိုကရေစီကိုတန်ဖိုးထားတတ်လာအောင်တကယ်တမ်းလည်းကျင့်သုံးတတ်လာအောင်ဆိုရင်ဥညက်လေးရဲ့အဆိုကိုထောက်ခံအတည်ပြုစေပါတယ်ဒါတွေမကဆက်ရွယ်ပြည်တော်စုတည်ဆောက်မယ်ဆိုတာကြောင့်တိုင်းသားအရေးအရာကိစ္စတွေကိုလည်းခုလိုပဲနားလည်ထိတွေ့အလေးအကျင့်တွေပြုစုပြောင်းထောင်မဲ့စနစ်မျိုးထည့်သွင်းဖို့ကိုလည်းစဉ်းစားသင့်ပါကြောင်းတင်ပြလိုက်ရပါတယ်